လ9ရက်အင်္ဂါနေ့ည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကို9ဒိုမီတာ24 25 30နဲ့50တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်မဧတနာကျော်ပါအမေရိကန်ပြည်ထောင်စုကသက်ဒုံးကြီးကာဝေးစနစ်တက်ဆင်မှုအစိတ်ပိုင်းတချို့ပထမဆုံးအသုံးဖြစ်နေဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိပါလာပါတယ်မြန်မာတရုတ်နယ်စပ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကျေလည်မှုတွေနိုင်ငံနဲ့နီလန်နဲ့ညှိနှိုင်းဖို့အတွက်တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာပေါင်းရင
်ကောင်းပါပြီရှင်။သတင်းတွေပြီးမှတော့လောက်ကင်တွေကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
ဒီလိုရတဲ့တာကစားပကားတွေကတော့အကုန်လုံးမျိုးလုံးလုံးကြီးကအကုန်လုံးတက်ပြီးပါပြီစံထားတယ်စိုက်ခင်းလေးလက်ရင်းနဲ့တော့မျိုးလုံးတော့ရှင်နေကောင်းနေပါပြီအကုန်လုံးတက်ပြန့်ထားပါတယ်တိုက်ပွဲရနေကောင်းပါပြီ
လောက်ကင်မြို့ကန်တူပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူလောက်ကင်မြို့တိုက်ပွဲကနေဖန်စီခေါ်ဆောင်တာအတာတွေရှိတဲ့အပြင်ဒီမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်အတွင်းဖန်စီမှုတွေရှိတဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံအတွင်းလှပစ်လိုက်ယူမှုအခြေအနေဘက်ကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမိုက်အသက်နာကျော်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကသက်ဒုံးကြီးကာကွယ်ရေးစနစ်တက်ဆင်မှုအစိတ်ပိုင်းတချို့ပထမဆုံးအထုပ်ဖြစ်နေဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာကြပြီလို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲပြောပါရယ်။ရောက်ကိုရီးယားကပယ်ထိန်တဲ့ဒုံးကြီးအနည်းဆုံး၄စင်မိနစ်ကပြစ်လွတ်ခဲ့ပြီးတော့အဲ့ဒီထဲက၃စင်ကဂျပန်ကျွန်းမာကြီးနဲ့ကီလိုမီတာ350အတွင်းကိုကျသွားခဲ့ပါရယ်။ရောက်ကိုရီးယားကဒုံးကြီးစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးတော့နျူကလ িয়ার လက်နက်ပယ်ထိန်တဲ့ဒုံးကြီးအစီအစဉ်တွေဆောင်ရွက်မှုလုပ်နေတဲ့အချိန်မှာအမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအလျင်မြန်တက်ဆင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားအစိုးရကြားမှနစ်ကသဘောတူခဲ့ကြတာပါ။သက်ဒုံးကာကွယ်ရေးစနစ်ဟာအေဖီလောက်မှာဆောဆုံးထားပြီးတော့အသုံးပြုနိုင်မယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါရယ်။နောက်ဒုံးကြီးကာကွယ်ရေးစနစ်တစ်ခုဖြစ်တဲ့ Patriot ဒုံးကာကွယ်ရေးစနစ်လိုပဲသက်စနစ်ကလည်းဝင်လာတဲ့ဒုံးတွေကိုပြစ်ချမဲ့ဒုံးခွင်ဒုံးစနစ်ဖြစ်ပါတယ်။သက်စနစ်ကဒုံးကြီးပြစ်စင်ပေါ်မှာဒုံးအစည်းရေ48စင်တက်ဆင်နိုင်ပြီးတော့အရန်တိကျမှန်ကန်တဲ့ Radar စနစ်နဲ့အနီးအောက်ရောင်ကြီးစနစ်တို့ကိုတုံထားတာပါ။အဲဒီကနေတစ်ဖက်ကပြစ်လိုက်တဲ့ဒုံးကြီးတွေကီလိုမီတာ200အတွင်းရောက်လာရင်ကြိုတင်သိရှိနိုင်ပြီးတော့ဒုံးကြီးအစင်မှာဖျက်ပြီးတော့ပြစ်ချနိုင်မှာဖြစ်ပါတယ်။မနေ့ကမြောက်ကိုရီးယားကပြစ်လွတ်တာတွေကိုတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုရိုင်းကြီးကြပ်ဆောင်ကြည့်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေကကြေညာပါတယ်။ဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာဂျပန်မှာခြေစိုက်တဲ့အမေရိကန်စစ်စခန်းတွေကိုပိတ်မှတ်ထားပြီးတော့သူတို့ရဲ့လက်နက်ကြီးတွေကိုစမ်းသပ်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတဲကိုဒုက္ခသည်တွေပြည်ဝင်ခွင့်၄လနဲ့နိုင်ငံပေါင်း၆ခုကနိုင်ငံသားတွေဝင်လာခွင့်၃လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်စ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မှတ်ရေးထိုးပါတယ်။ဇန်နဝါရီလကုန်ပိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်အပေါ်တရားစွဲဆိုမှုတွေရှိခဲ့ပြီးတော့နိုင်ငံအနောက်ခြမ်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာအခုလိုကန့်သတ်မိန့်အစ်စ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာပါ။သမ္မတရဲ့အမိန့်ဟာနိုင်ငံရဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့ဆိုတာသမ္မတရဲ့အဓိကတာဝန်ဖြစ်တယ်လို့လည်းဆိုပါတယ်။မွတ်စလင်တွေကိုတားမြစ်တဲ့လို့ရဖြစ်ရှုမြင်ထားတဲ့မူလကသမ္မတအမိန့်မှာအာဏာချက်ရှိနေတာကိုလည်း Trump အစိုးရကအတိအမှတ်ပြုပါတယ်။အခုအမိန့်တစ်ကိုဝေဖန်ရေးသမားတွေဘယ်လိုမြင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အခုအမိန့်တစ်ထဲမှာမူလကအမိန့်ထဲမှာပါတဲ့ Iraq နိုင်ငံကိုဖယ်ရှားခဲ့ပေမဲ့လို့ကျန်းတဲ့6နိုင်ငံဖြစ်တဲ့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း90ပိတ်ပင်ထားတာပါ။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေထဲကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေ၊ဇန်နဝါရီလ29ရက်နေ့မတိုင်ခင်ကအမေရိကန်ပြည်ဝင်ခွင့် Visa ရထားသူတွေအနေနဲ့တော့အခုအမိန့်တက်ထဲမှာအကျုံးမဝင်ပါဘူး။ဒီအမိန့်တက်က March 16ရက်နေ့မှာစတဲ့အသက်ဝင်မှာဖြစ်ပါတယ်။
ဟန်ဂရီနိုင်ငံကိုရောက်ရှိလာတဲ့ခိုလုံခွင့်တောင်းခံသူတွေရဲ့ရှလာတွေကိုစီစစ်စဉ်းစားနေတဲ့အချိန်တွင်မှာအဲ့ဒီသူတွေကိုနိုင်ငံတောင်ပိုင်းနယ်စပ်ကစခန်းတွေမှာထိန်းသိမ်းထားမဲ့ဥရေစစ်တရက်ကိုဟန်ဂရီလွှတ်တော်ကအတိပြုပေးလိုက်ပါတယ်။ဒီကနေ့အင်္ဂါနေ့မှာအတိပြုလိုက်တဲ့ဥရေအရရွှေပြောင်းခြေချသူတွေကိုလူနေလို့ရအောင်ပြုပြင်ထားတဲ့ကုန်တစ်တာကြီးတွေထဲမှာနေခိုင်းပြီးတော့အင်ဂျီစင်ဆာဗီးယားနိုင်ငံကိုသွားကျင်တာကလွဲလို့သူတို့ကိုတခြားနေရာကိုပေးမသွားပါဘူး။ဒီဥရေတဲ့နဲ့ပတ်သက်လို့အထူးစိုးရိမ်မိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပြီးတော့နိုင်ငံတကာနဲ့ဥရောပသမဂ္ဂရဲ့ဥရေအရဆိုရင်ခေလွန်ခွင့်တောင်းခံသူတွေကိုကြိုးကြောင်းခိုင်လုံပြီးလိုလဲလိုအပ်တယ်လို့သူတို့ရဲ့ကျွလုံမှုနဲ့လည်းထိုက်တင့်မှသာထိန်းသိမ်းထားခွင့်ရှိတယ်လို့ပြောထားကြောင်း UNHCR ကပြောပါရည်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာသူတို့ဒေတာကိုရောက်ရှိလာကြတဲ့ရွှေပြောင်းအခြေချချင်းသူတွေတန်းတဲ့ခြေကိုဥရောပသမဂ္ဂနိုင်ငံတွေအနေနဲ့ခွဲဝေယူကြဖို့ EU ရဲ့ကြိုးပမ်းမှုအပေါ်မှာဟန်ဂေရီကခေါင်းမမာနဲ့ဆန့်ကျင်နေတာပါ သူတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့ဥရောပတိုက်သားတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံတို့ကိုအကာအကွယ်ပေးဖို့အခုလိုမျိုးလှုပ်ဆောင်ဖို့လိုအပ်ပါတယ်လို့ဟန်ဂေရီအစိုးရကပြောနေပါတယ်ရှင်
။ IS အစွန်ရောက်စစ်သွေးကြောတွေတင်ပိတ်ထားတဲ့မိုဆိုးမြို့အနောက်ပိုင်းကအထက်အစိုးရဆောက်အုံတွေကိုအစိုးရတပ်ဖွဲ့ကပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပြီလို့အီရတ်စစ်တပ်ကအင်္ဂါနေ့မှာပြောပါတယ်။အီရတ်နိုင်ငံထက်ကအထက်မြို့ကြီးတစ်ခုဖြစ်တဲ့မိုဆိုးဟာ IS စစ်သွေးကြောတွေဆက်ပြီးထိန်းချုပ်ထားတဲ့နောက်ဆုံးမြို့ဖြစ်ပါတယ်။ဒီမြို့ကိုပြန်ပြီးတော့တင်ယူရမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ကလေကြောင်းထိုးစစ်တွေဆင်းမေးခဲ့ပါတယ်။မိုဆိုးမြို့ကို2014ခုနှစ်လပိုင်းလောက်မှာ IS စစ်သွေးကြောတွေဝင်ရောက်ထိန်းချုပ်လိုက်ပြီးတော့အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းနဲ့မြစ်အတော်များများနဲ့တကွာဆီးရီးယားနိုင်ငံအရှေ့ပိုင်းကိုလည်းပြန်ထိန်းချုပ်လိုက်ကြတာဖြစ်ပါတယ်။မိုဆိုးမြို့အရှေ့ပိုင်းကိုရောလအတော်ကြောင်တိုက်ခိုက်ပြီးမှဇန်နဝါရီလမှာအီရတ်တပ်တို့ပြန်ပြီးထိန်းချုပ်လိုက်နေတာပါ။အစိုးရတပ်တွေလက်ရှိအာရုံစိုက်နေတာကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကစတင်ခဲ့တဲ့ T-Gris မြေအနောက်ပိုင်းကိုစစ်ဆင်ရေးအစ်စ်တွေပြန်စားဖို့ဖြစ်ပါတယ်။မြို့အရှေ့ခြမ်းနဲ့အနောက်ခြမ်းကိုဆက်သွယ်ထားတဲ့တံတားတွေဟာလည်းအတော်ကိုပျက်စီးနေပါပြီ။ဒါပေမဲ့လည်းတံတားနှစ်ဆင်းရဲ့အနောက်ဘက်ခြမ်းကိုထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အတွက်မြို့အနောက်ခြမ်းကိုအစိုးရတပ်သားတွေနဲ့ထောက်ပံ့ရေးပစ္စည်းတွေအလွယ်တကူပေးပို့နိုင်မယ်အလားအလာကောင်းရင်းရှိလာပါတယ်။ဒီတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ထောင်ပေါင်းများစွာသောအရတားတွေအတွက်လူသားချင်းစာနာမှုဆိုင်ရာစိုးရိမ်ချက်တွေကလည်းတိုးလာနေတာပါဒီမျိုးကနေထောင်ပေါင်းများစွာသောအရတားတွေနေ့စဉ်ထွက်ပြေးနေကြရတယ်လို့အကူအညီပေးရအဖွဲ့အစည်းတွေကပြောပါတယ
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်မှာတော့ဖလိုက်ဒိုမီတာ24 kHz 1239 ဖလိုက်ဒိုမီတာ25 kHz 1196ဖလိုက်ဒိုမီတာ32 kHz 9323ဖလိုက်ဒိုမီတာ51 kHz 5885စနီတနူးနေမှာဖလိုက်လမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကျေလည်မှုတွေကိုငင်းရက်နဲ့နီလန်နဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မနေ့ကတနင်္လာနေ့မှာလောက်ကင်မျိုးကိုကိုကန်တပ်ဖွဲ့တွေဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်အရတားအများပြားပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါတယ်။လောက်ကင်တဝိုင်းမှာတော့ကိုကန်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေကြားဇန်နဝါရီလရဲကတိုက်ပွဲတွေဖြစ်နေခဲ့တာမှာတရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရတားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်။တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဂန်ရွှန်က
缅北局势事关中缅边境的和平与安宁，相关方面应该立即停火，防止冲突升级。
မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသငယ်ငယ်ရေးနဲ့ဆက်ဆက်နေပါတယ်။ဖြစ်ပေါ်နေတဲ့တိုက်ပွဲတွေပိုပြီးအရှိန်မြင့်မလာအောင်တားဆီးတဲ့အနေနဲ့တစ်ဖက်စလုံးချက်ချင်းအပြည့်ရက်ဆဲပြီးတော့နယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အမြန်ဆုံးလှုပ်ဆောင်ဖို့လိုပါတယ်။တိုက်ပွဲတွေစဖြစ်ခဲ့တဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတော့တရုတ်နိုင်ငံနဲ့ဝင်လာနေကြပါတယ်။တရုတ်တာဝန်ရှိသူတွေကလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောသွားပါတယ်။တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာတော့သူပြောမသွားခဲ့ပါဘူး။တရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလန်မှရေအောင်မြေရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပြီးတော့တရုတ်အနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီလိုတယ်ဆိုပြီးတရုတ်အစိုးရကမြန်မာအစိုးရကိုရောတိုင်းရင်းသားအဖွဲ့တွေကိုပါကန့်လန့်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆန်းခေါ်ရှင်းကနေပြည်တော်ကိုလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီလာရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံနိုင်ငံရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အကူအညီပေးလိုတယ်လို့ကန့်လန့်ခဲ့ပါတယ်။နောက်ဆုံးအချိန်တွေမှာတော့လောက်ကင်မြို့ကိုမြန်မာစစ်တပ်ကအင်အားခိုင်မာနဲ့ထိန်းချုပ်ထားပြီးတော့တိုက်ပွဲတွေပြန်လည်ငြိမ်းသက်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကတော့တရုတ်နိုင်ငံအပြင်မြန်မာနိုင်ငံတွင်လာရှုမြို့ကိုယာကနန်းထွက်ပြေးရောက်ရှိနေပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ရဲ့အဖေတူအမေခွဲကိုကင်ဂျုံနမ်မလေးရှားလေးစိတ်မှာပြီးခဲ့တဲ့လကလှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားတန်တမန်ဆက်ဆံရေးတွေတင်းမာလာချိန်မှာပဲမြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုသူ့နိုင်ငံထက်ကထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။မလေးရှားကလည်းမြောက်ကိုရီးယားတန်တမန်တွေတန်ယုံဝန်ထမ်းတွေနဲ့မြောက်ကိုရီးယားနိုင်ငံသားအားလုံးကိုမလေးရှားနိုင်ငံထက်ကထွက်ခွာခွင့်မပေးဘဲနဲ့ပြန်ပြီးတော့ပိတ်ပင်တားမြစ်လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကနိုင်ငံတန်အမတ်တွေကိုအပြန်အလှန်ပြင်းထန်တာပေးလိုက်ပြီးတဲ့နောက်အင်္ဂါနေ့မှဒီလိုဆုံးဖြတ်လိုက်ကြတာပါ။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကမြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံသားတွေကိုတစ္ဆကံအဖြစ်ထိန်းသိမ်းထားတယ်လို့နောက်ထပ်တင်းမာမှုတွေတိုးမြင့်မလာအောင်အဲ့ဒီဆုံးဖြတ်ချက်တွေချက်ချင်းရုပ်သိမ်းလိုက်ဖို့မျှော်မှန်းပါတယ်လို့ပြောပါရယ်။မြောက်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုနိုင်ငံပိုင်သတင်းဌာနကနေကြေညာသွားတာဖြစ်တယ်လို့မလေးရှားရောက်မြောက်ကိုရီးယားနိုင်ငံသားတွေရဲ့လုံခြုံရေးအာမခံချက်ရတဲ့အချိန်ဒီပိတ်ပင်ကတ်သတ်ချက်တွေဆက်ထားသွားမယ်လို့ပြောပါရယ်။ကင်ဂျုံနမ်ဟာမလေးရှားလက်စိတ်မှာ February 23 ရက်နေ့ကအာယုံကျော်ကိုထိခိုက်ပျက်စီးစေတဲ့ VX အစိမ်းနဲ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့မလေးရှားရဲတွေကပြောပါတယ်။တိုက်ခိုက်ခံရပြီးမိနစ်20အကြာမှာကင်ဂျွန်နုံတေဆုံးသွားတာဖြစ်ပါတယ်။
အရှေ့ပစိဖစ်ဒေသအတွင်း16နိုင်ငံမှာနေထိုင်တဲ့လူဦးရေရဲ့၄ယောက်မှ၁ယောက်နှုန်းတန်း900လောက်ဟာအစိုးရဝန်ဆောင်မှုလုပ်ငန်းတွေအတွက်လက်ပေးရတဲ့အကြောင်းဂျာမနီနိုင်ငံဘယ်လင်အခြေစိုက်ကမ္ဘာတဝန်းအာဂရိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ကပြောပါရယ်။2015ဇူလိုင်လကနေပြီး2019ဇန်နဝါရီလအထိပြီးခဲ့တဲ့18လအတွင်းမှာလူ22000ကျော်ကိုတွေ့ဆုံမေးမြန်းပြီး Transparency International အဖွဲ့ကဒီကနေ့အစီရင်ခံစာထုတ်ပြန်တာဖြစ်ပါရယ်။ကုလသမဂ္ဂရဲ့ရည်မှန်းချက်ဖြစ်တဲ့လာမယ့်2030ခုနှစ်မှာနိုင်ငံတွေမှာလက်ပေးလက်ယူမှုတွေလျှော့ချပြီးတော့ကို့ဘာသာရည်တည်နိုင်တဲ့ဖွံ့ဖြိုးရေးရည်မှန်းချက်ပြင်မိအောင်လို့ဒေတာရင်းနိုင်ငံတွေအစီအစဉ်တွေချမှတ်ပြင်ဆင်နေချိန်မှာဒီအစီရင်ခံစာထွက်လာတာလည်းဖြစ်ပါရဲ့ Transparency International အဖွဲ့ကြီးအနေနဲ့နိုင်ငံတွေရဲ့အကျင့်ပြက်ချဆမှုအစဉ်ကိုတတ်မှတ်ရမှာတော့အများဆုံးနိုင်ငံကိုရမှတ်၃ညတတ်မှတ်ပြီးတော့အ ਨੇ ဆုံးနိုင်ငံကိုရမှတ်၁၀၀ပေးအစဉ်ခွဲတတ်မှတ်လေးရှိပါရဲ့2016ခုနှစ်အတွင်းမှာကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အကျင့်ပြက်ချဆောင်မှုအစဉ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ရမှာတော့မြန်မာနိုင်ငံကိုရမှတ်အားဖြင့်28မှတ်အစဉ်အနေနဲ့136စင်မှာသတ်မှတ်ခဲ့ပါပြီ။ဒီကနေ့ထွက်လာတဲ့အစီရင်ခံစာမှာတော့ဒေတာရင်းနိုင်ငံတွေကြားလက်ဆောင်မှုအစဉ်ကိုရဂိုင်းနှုန်းနဲ့ခွဲသတ်မှတ်ထားပြီးမြန်မာနိုင်ငံကကမ္ဘောဒီးယားပါကစ္စတန်နိုင်ငံတို့နဲ့ဒန်တူလက်ဆောင်မှု40ရဂိုင်းနှုန်းရှိတဲ့နိုင်ငံအဖြစ်နဲ့သတ်မှတ်ထားပါရရှင်။
အစားအသောက်တွေအလေအလွင့်မဖြစ်အောင်ကုမ္ပဏီတွေအနေနဲ့ဒေါ်လာသုံးရင်ပြန်မြ14ဒေါ်လာလောက်စုဆောင်းမိမှာဖြစ်တယ်လို့စားသုံးသူတွေအနေနဲ့လည်းအမိုက်နဲ့လေးလေးငွေပိုစုမိလေးလေးဖြစ်မယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့လိလာမှုစစ်တမ်းတစ်ခုမှာဖော်ပြပါရယ်နိုင်ငံပေါင်း18နိုင်ငံကစားသောက်ဆိုင်ပေါင်း900ကျော်အစားအသောက်ထုတ်လုပ်တဲ့ကုမ္ပဏီတွေလက်လီဆိုင်တွေကိုလိလာရမှာ96ရာခိုင်နှုန်းဟာအလဟတ်တဖြစ်သွားတဲ့အစားအသောက်တွေကိုထိန်းချုပ်ပြီးတော့ငွေပြန်ပေါ်အောင်လုပ်ကြတာကိုလိလာမှုကနေတွေ့ခဲ့ရပါရယ်ဗြိတိန်နိုင်ငံကအကြီးဆုံးလက်လီကုမ္ပဏီတစ်ခုဖြစ်တဲ့ Tesco ကအမှုဆောင်အရာရှိချုပ် David Lewis ကအစားအသောက်လေးလွင့်မဖြစ်အောင်လုပ်ခြင်းဖြင့်ဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုပြည်တွင်းစီးပွားရေးသမားအတော်များများကရောအစိုးရကပါမသိကြသေးတာဒါမှမဟုတ်မရေမရာဖြစ်နေကြသေးတယ်လို့ပြောပါတယ်။အစားအသောက်ဆွန့်ပစ်လိုက်ရင်သူ့ကိုထုတ်လို့ရမှာလိုအပ်တဲ့ရေစွမ်းအင်လုတ်သားအင်အားဟိနေဟိရွက်ဆိုင်ဖို့ဆိုင်တင်ဖို့တယူစိတ်ဒါရီအလုံးအကျိုးမရှိဖြစ်ရတယ်လို့ဆွန့်ပစ်အစားအသောက်တွေကနေအငြင်းရှိတဲ့ဖန်လုံအိမ်တန်းငွေတွေထွက်လာတယ်လို့လည်းသက်ကြွလှရှားသူတွေကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမှတ်အေးတင်တာကျော်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့ဒီသတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်လောက်ကန်မျိုးတိုက်ပွဲနောက်ဆက်တွဲအခြေအနေနဲ့အရင်စပါမယ်ရှင်ကိုကန့်ကိုပိုင်အုတ်ထုတ်ခွင့်ရဒေတာလောက်ကင်မျိုးကိုအစိုးရစစ်တပ်ကလုံခြုံရေးအပြည့်ချထားလိုက်ပြီးတိုက်ပွဲဟာဒီကနေ့တော့ငြိမ်သက်သွားခဲ့ပြီလို့မြို့ကန်တွေကပြောပါရယ်လောက်ကင်မျိုးမှာတွားရောက်လှုပ်လှုပ်ကင်နေကြသူတွေဟာတရုတ်နိုင်ငံဘက်နဲ့လာရှိုးမျိုးဘက်တွေကိုထောင်နဲ့ချီတင်းရှောင်နေကြပါရယ်လောက်ကင်မျိုးရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်ဒေတာတွေမှာတနင်္လာနေ့မနေ့အစောပိုင်းကအနည်းဆုံး၄နေရာလောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးနေချင်းပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်သွားခဲ့ပါတယ်။ဒီကနေ့မှာတော့လောက်ကင်မျိုးတွင်ကိုအစိုးရတပ်မတော်ကလုံခြုံရေးတင်းကျပ်လိုက်ပြီးတိုက်ပွဲတွေငြိမ်သက်နေကြောင်းလောက်ကင်မျိုးကတယောက်ကပြောပါတယ်။
ကျွန်တော်ရတဲ့တာကစားပကားတွေကတော့အကုန်လုံးမျိုးလုံးလုံးကြီးကအကုန်လုံးတက်ဒီပါကြီးဖြန့်ထားတယ်။ဖက်ချင်းလေးလက်ရင်းနဲ့တော့မျိုးလုံးတော့ရှင်နေကောင်းနေပါပြီ။အကုန်လုံးတက်ဖြန့်ထားပါတယ်။အဲ့ဝဲရောင်ကြီးကောင်းပါလ
ားမြို့တွင်းမှာတက်မတော်ကတန်ချက်ကရင်တွင်နဲ့လက်ပတ်တာတွေတွေ့ရသလိုဈေးဆိုင်တချို့လည်းပြန်ဖွင့်နေတာတွေ့ရကြောင်းပြောပါတယ်လောက်ကင်မြို့တွင်းမှာတိုက်ပွဲတွေငြိမ်သွားပြီမဲ့လောက်ကင်မြို့ကိုလာရောက်အလုံးလောက်ကင်သူတွေဟာနေရက်ပြန်တင်းရှောင်နေကြကြောင်းလဲလောက်ကင်လာရှုကားပြေးဆွဲသူတူကပြောပါတယ
်ကျွန်တော်တို့ကလောလောဆယ်စနေဘင်း6စီးပြာကိုတောက်စီးတော့မကားသေးဘူးနောက်မှလည်းထက်ပြင်းနေသေးတယ်လူတွေကတော့အခုဟိုလာရှုမှလည်းရောက်တဲ့လူတွေကတော့ရောက်ကုန်ပြီကောဟိုရဲ့အလုံးလေးကတော့တော့ရှိတော့မယ်တနေ့အခုကျွန်တော်ကောင်းအောင်ပါဘူးဟိုကရောင်90ကျော်ပါတယ်လုံကမတော့ရှုံးပဲပေါ့အဲ့ကမှကိုနေကုန်ချလုပ်တဲ့လူတွေတို့ပြန်လို့ပါဘောတော့ကိုအဲ့လူတွေများတယ်ဗျာကျွန်တော်ကောင်းအောင်ပါဒီဘက်မန်းလေးဘက်ကိုပြန်ဖို့သူ့နယ်လေးကိုပြန်ဖို့ဆိုတော့တော့တယ်ရှင်ရတော့အခက်ခဲဖြစ်နေရပေါ့ဗျာအခုရတရုတ်ပြည်ဘက်ထဲဝင်တဲ့လူတွေတော့ရှိတယ်ဗျာအောက်ကန်ကနေစင်ပြီးသူတို့တရုတ်ပြည်ဝင်နေတာတော့ရှိတယ်အဲ့တော့ဗမာတွေမဟုတ်ဘောရရတော့တရုတ်တွေပဲပေါ့
လောလောဆယ်မှာလောက်ကင်မျိုးကအထွက်ကားတွေကိုခွင့်ပြုပြီးအဝင်ကားတွေကိုတော့တားမြစ်ထားတယ်လို့လည်းပြောပါရတယ်။
လောက်ကင်မျိုးကတိတ်ဆောင်လာသူတွေကိုတော့လာရှိုးမျိုးမန်ဆူဖုန်ကြီးကျောင်းမှာခိတ္တနေရာချထားပြီးနောက်ပိုင်းမှာတစ္ဆေရအရက်ကိုမန်ဆူဆရာတော်ကတာဝန်ယူပို့ဆောင်ပေးနေတယ်လို့လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူဥမ္မမောင်တန်းကပြောပါတယ်ဒီနေ့မနေ့ကနေရနေ့အခုညနေ၄နာရီခွဲထိရအားလုံးဟိုဟာလောက်ရှိပြီ
ကျွန်တော်တို့တော့တော့ပို့လိုက်တာတရားနဲ့30ခန်းပို့လိုက်ပါပြီ။နေရာတွေတောက်ပေါ့နော်သူတို့ဟိုရောက်ပေါ့။အဲခဏနေရသူညဟိုဆောက်ဝင်မှုရှိတယ်။တန်း90ချောင်းစီလောက်ထွက်လာပြီလို့အဲ၃နာရီသတင်းရထားတယ်။သူတို့ရောက်လာလိမ့်မယ်။သူတို့ကောင်းပါပဲစိတ်နဲ့။ကောင်းပါပဲစိတ်နဲ့ညသတင်းရှင်းနဲ့ကောင်းပါစိတ်နဲ့မနေ့ရှင်းနဲ့ရှင်းပြီးသူတို့ပြန်လုပ်ရှင်းနဲ့တားဆီးနေပြီပေါ့နော်။ ဒီနေ့လာနေ့ကဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာရဲတပ်ဖွဲ့ကငားရောက်နဲ့အရတားချောက်ရောက်တည်ဆုံးခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20လောက်ကိုလည်းတင်းစီရမိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူထဏအုပ်ကထဒေါ်ဆန်းစုကြည်ကတော့ငင်းချမ်းရေးကော်မရှင်နဲ့အပြစ်မရတဲ ကိုကန်တပ်ဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့တပ်ဖွဲ့တွေကိုစူးရကြမရောကစီရီရဖီအားပေးထိုးစစ်ဆင်နေတာကြောင့်အခုလိုပြန်လဲတိုက်ခိုက်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကတရုတ်မြန်မာနယ်စပ်တည်ငြိမ်အခြေအနေအတွက်နယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ပြီးမတူညီတဲ့အယူအဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်။
ကိုမိုးစော်တရင်ပြေပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်ထမှာပဲလောက်ကင်မျိုးတိုက်ပွဲကနေဖန်စီခေါ်ဆောင်ခံသွားရတဲ့သူတွေရှိတယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးလိုပါတယ်။ရှမ်းပြည်နယ်လောက်ကင်မျိုးကိုကိုကန့်လက်နက်ကင်တပ်တွေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာမြို့တွင်လောင်ကစားဝိုင်းကဝန်ထမ်းရာနဲ့ချီခေါ်ဆောင်သွားခဲ့တယ်လို့မြောက်ပိုင်းစစ်ရေး Nansen Myoga, Dira Sanya Anabindu Tangu, Lue Abbi Pidelo, Diluria Longjungi, Amakambare, Lule Piovare, Laukan Myobogani, Languza Wanga, Wunendigu, Bajang Juibi, Kodwa, the Le Surane, Dizaka and Pier Pensi Kosan Dari, Shidala Surepo, Pongjashin, Gogan Lenegan, Pem Bawine, Nyangpan Seye Mahame, Puye Biogunya, TNL, the Umbalang Lenegan, Tapuye, Dunye Mu, Tapongjogu, Matani Tai Setu, Mimian Ama, Duga Agulu Pijabare.
ကာစီနိုဝိုင်းကိုကျွန်တော်ဝင်ပြီးတော့မှအစီရဲ့အချိန်မှာကာစီနိုအတင်းထဲမှာရှိနေတဲ့လောင်စာဒီဝန်ထမ်းတွေရှိပါတယ်အဲ့ဒီဝန်ထမ်းကအမျိုးသမီးရောယောက်ျားလေးတွေရောစသဖြင့်လူ၃၀၀ကျော်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ကဘေးလွတ်ရဖို့ကျွန်တော်တို့ပို့ဆောင်ပြီးဖြစ်ပါတယ်လောက်ကန်မျိုးပေါ်မှာအဲ့ဒီပဲဆောက်ချိန်တို့ပိုင်ဆောက်ချိန်တို့ဖွင့်ထားတဲ့လောင်စာဝိုင်းမှာ
ตะยุ่งနိုင်ငံသားတွေရောကုကံတွေရောဒီသာခံတယုတ်တွေရောပြီးတော့တခြားတိုင်းသားလူမျိုးတွေလည်းပါပါတယ်အဲ့ဒီမှာဝန်ထမ်းတွေလုပ်နေတာဖြစ်ပါတယ်သူတို့သဘောဆန္ဒအရဘုံဖူတို့ကရွှေ့ပေးခဲ့တာလားဘယ်လိုဆိုရင်ချက်ပါလဲရှင်ဟုတ်ကဲ့ပါကျွန်တော်တို့ကဒီလိုတိုက်ပွဲပြင်းထန်တဲ့အခြေအနေပြီးခဲ့တဲ့အတွေ့အကြုံတွေရတိုက်ပွဲပြင်းထန်ပြီဆိုရင်သူတို့မှလုံခြုံမှုမရှိနိုင်ဘူးဒါကြောင့
ကျွန်တော်တို့ဒီကုကံအဖက်ကတော့တို့ကိုတရားရှင်းပြပါတယ်ကုကံကဘာဖြစ်လို့ဒီလိုတော်လိုင်းတွေလောက်ရလဲဘာဖြစ်လို့ဒီအခုမျိုးတွေတိုက်ပွဲတွေလောက်ရလဲဆက်ပြီးတို့နားလဲတဘောပေါင်းရှင်းပြပြီးတော့မှတို့ကိုဒီခီးစိတ်အဖြစ်တို့အကြီးပေါ်တုံးနိုင်ဖို့တယောက်ကိုတုံးတရုပ်ဝေဂျုံဝေတုံးရတုံးရပေးပြီးတော့မှအဒီနတ်ဆံမျိုးတွေကို ไอ้นั่นสามารถที่จะดีด้าข้าอาณาบริเวณที่เลือดเหว่ากูอาบีไล่บาร์เรลงเชิงเนี่ยวะ
ดีลูเรียกาจะยังไงงั้นท่าดีพี่เจ้าด้วยเจ้าแกทุกตัวยาบาดละทำไมพวกเราแกมีกันนี่มาหกเจ้าด้วยเจ้าดีลูช่วยยังไปยาบาดละโหตัวกาดีเราแกมีบ่มาตัวเปลี่ยนแต่ช้าตัวเลยนี่นี่จ้าล่ะสิโรตัวเว็บพาเจ้าโหช่วยยังขันยาละเลยท่าดีดีจังมาเลย
โอเคป่ะไอ้ที่มาชี้เดียร์ลองก็ได้วันท่านนี่ก็แต่ยุบีมาชี้เดียร์แต่ยุบมีดีเลยป่าเลยยาวจ้ายาวเมงลีพี่เราไอ้เล่าไก่ในด้านขันตะยุงลุงยูกู้กันลุงยูดีเลยป่าเลยไอ้ระอับยิงหูดีเนี่ยมาในงานก็จะช้าดีด้านการลาเลยตะยุงสกับโยตัดเด็ดตะยุงสกับมาโยตัดเลยไอ้มาวันท้ายวันลงนี่เลยจะช้าได้ดูดีเลยป่าว่าเลยสุดอ่ะไอ้ระดีกูไต้เว้ยก็เปลี่ยนอะไรเด้อยูเทมาเลยไต้เว้ยเปลี่ยนอะไรเนี่ยนี่ท่าสีเด็ดด้วยกันจันทร์รู้ว่าปูสองปีแล้วพี่ป่าเลยแต่ก็โอ้จันทร์รู้เย่จันทร์รู้ก็ไอ้ที่มาวูวิ่งเอาแต่ไปสองเชียร์เนี่ยพี่เด็ดด้วยจันทร์รู้วิ่งเอาชิ้นเล็กเชียร์มาจันทร์รู้ว่ามาตั้งในเนี่ยส่งดีลูตุ้ยเด็ดด้วยจันทร์รู้เอาเข้าสู่พี่ของสีมันนะเว็บพี่ป่าเลยดีเล่าไปยูมาตัวเนี่ยมาชิ้นเด็ดดูข้าเด็ดดีก็ดูอ๋อแต่ช่วงเจ้าเราคูบีนายนาชีเดแต่ช่วงคูบีนายเนี่ยหายนาชีบาร์เลยตัวหาตัวดีลงช่วงนี้เนี่ยกูเล่าไปในรักขันตัวหาตัวลงช่วงนี้เนี่ยเอาแค่ดีเลยหายนาชีบาร์เลย
แต่สักการแต่ช่วงแล้วผมมูดีแต่แต่วันแต่แค่แต่เด็กขอตัวเรารู้เปล่าบาร์เลยดีบ่มาโย
จันทร์รู้ไอ้รู้แต่สักการนี่เนี่ยจันทร์รู้พานารามาชีบาร์บูจันทร์รู้คู่ล้อล้อเสมาจันทร์รู้ดีเนี่ยมาตั้งรถแพ็กันเนาะสุยาแพ็กันเล่นเนตดีก็แต่ช่วงดีกูกันเนี่ยมีดูเลยแต่ไปสองชิ้นนู้นเพื่อการในจ้างสองเด็กเพลย์วันไอ้ละไอ้ดีตัวเย่ลูรีอ่ะแต่ชูรอจันทร์รู้การเล่นเนี่ยเดี๋ยวจันทร์รู้ยาร์เอลูรีเล่นจันทร์รู้ในเจ้าพามีดาราชีวะเลยไอ้ที่อับยิงกูจะมาสู้ยาเย่ตัดดีไอ้ที่มาตาวันยูทาร์เอตมังงางารู้ชาวชาวรู้ไอ้ที่มาจันทร์รู้สีลาบีเล่นวันนี้เลยฮาริเล่นั่นเสจโจโจโรชีวะเลยแล้วเส
คือผมรู้ช่วยพี่องค์ไปเกลี่ยสุดเลยที่ลูตงยาช่วยลงจงยี่ปอนเนาะผมรู้ปลับอามาขันทาวะเลย
อ่ะคู่กันเดียวปีแรกวิ่งออกมาบีสุดว่าลงว่าลงชนว่าบีโลจันทร์รูปย้อนลุยมาเลยแต่ก็ดีจากคันเดียวอันนับไปนี่เอ็นนั่นสั้นเดียวตาวันชิดลุยกับกงลุงตาวันยูทับบีชิบาร์เลยตัวลงชนวิ่งลงว่าอามาขันว่าบีโลย้อนลุยมาเลย
มาแต่ยิ่งท้ายมีเงินจึงพิจารณาว่าเช่นกูรู้นั่นยังด้วยพันสิมุเวกุจิจายองบ้าปีแรกมาสละงานยังนี่ก็มีมาจิตกับพันสิยามีเลยนั่นยังด้วยตัวยาเลยสลิบว่าปลาดูริฮาบิงลาเดชเป็นการเนี่ยมาในงานเบกูเปลี่ยนเลยหุ่นยาวลาดูรีพี่จังเยอะจะไปกันอุ้งซิซิเจียตียาเรลูมองน้องยูมาเยสคังกาตาวุ่นสิดูจูกาพี่บาร์เลยซิซิตัวสิเจรุยาที่ลูรีฮาสิตัวมีตัวก็ได้สคังกาลูรีป้าดูสิตัวเนี่ยเจ้าผิวมีมาสิจาร์เลยจียูอาร์มานี่ทันดูรีพี่เจลูเลยเยอะจะไปกับพี่บาร์เลยดีดึงกูรู้พี่เอ็มยามาบ้านดึงดาวมีข้ากับพี่ปุ๊ทาวาร์เลยสิ
ปีแรกมาละงานยังนี่ยากามองน้องยูเนี่ยตีกงแดงจียูอาร์อุสุต้องเช่าในน้อยเมียต่างช่องอันเอาต่างไปทำไมแค่กว่านั่นมีอะไรมามาเต็งเอาไว้สิ่งเดียวจำเรายี่เด็กกับพันสี่ยามีเกล้าบ้าที่ลูเรกูคุณเลชิมาโรมองน้องมิวมาเยสเข้ามาสมิลีชินิวาเรตูรเรกูกันเนื้อสมิมูอปีมาโรตูรีฮาบิงลาเดชกันนี่ประมาณงานเด็กกูเปลี่ยนเลยวิ่งยาวลาดูรีพิเตลูเชก้าเปียวไปสิ่งเป็นเช่นบ่าวลุงอาอูฮาบิงลาเดชในงานประมาณงานพันตัวยี่เนเอริพมาเยาชินีเดมานายแกนเดโกเปลี่ยนเลยวนยาวลาดูริโกอะคาจิงเวยูปิยอเปลี่ยนเลยขอซองลาราผิดเดลุปอปอกลาเกราบาซิเซมูเนปัตตะลุมองน้อมยูมาเยสะแคงกาตาวินชิดูตะอูกาอคูลุเปียวปาบาเ
รโฮเบกกะเนเกดิเบกกูลามาโฮดาเมเอริลูรีอะเลดิเบกกะเล็กตาริกะอะเยงเมยะตูรอโฮเบกกูตวาทาเดลุเบกกะลูรีจีดิซิบิริยาอูซิบิริยาอูอะปอกดอไอยาลูรีจี
ดิซะลีโบมาจา25อูมา3อูสุสุบอง28อูကိုတွေ့ရှိခဲ့ရတာပါသူတို့ကိုလက်ရှိစစ်မေးစင်မှာသူတို့နေထိုင်ခဲ့တဲ့နေရပ်တွေနဲ့ပတ်သက်လို့စစ်ဆေးတွေ့ရှိမှုနဲ့ပတ်သက်ပြီးအဲ့ဒီတာဝန်ရှိသူကအခုလိုပြပြပါတယ
်ယောက်ျား26မိန်းမက2อูပေါင်းအလုံးစုံ28อูပေါ့တစ်ချက်နိုင်ရမှာတွားပြီးတော့ဒီလိုအလုပ်လုပ်တဲ့လူတွေရှိမှာပေါ့ဘယ်လိုတော့အဓိကတော့ဒီဘက်ကလူဇာတိတွေကတော့ဒီစစ်တွေမျိုးပေါ်တော့မျိုးရောင်းမျိုးအဲ့ဒီဘက်ကလူတွေ
ခုလက်ရှိဖန်စီရမိသူတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးဘက်ကမနေ့ကမလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာချက်မှာတော့မြန်မာတပ်မတော်ရေးတဲ့ဘက်ကနတ်မြေထဲမှာတစ်ဖက်နိုင်ငံကိုတရားမဝင်ထွက်ခွာမယ်ကြာ25ဦးမ3ဦးစုစုပေါင်း28ဦးကိုဖန်စီရမိခဲ့တယ်လို့ထုတ်ပြန်ထားတာမို့ဒီကနေ့ရေးတဲ့ဖွဲ့ကနေထွက်ပေါ်လာတဲ့ကနေဦးစစ်ဆေးချက်နဲ့တော့ကွဲလွဲမှုတွေရှိနေပါတယ်ရှင်
မိခဒရင်ပြပိုခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံတွင်လက်ပေးလက်ယူမှုအခြေအနေဘယ်လိုရှိတယ်လဲဆိုတာကိုတင်ပြပေးကြပါမယ်အများပြည်သူဝန်ဆောင်မှုအတွက်မြန်မာပြည်သူလူထုရဲ့၄၀ရာခိုင်နှုန်းလက်ထိုးခဲ့ကြတယ်လို့အဂဒီလိုက်စာမှုတိုက်ဖြည့်ရေးနိုင်ငံတကာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်လက်ပေးလက်ယူမှုတိုက်ဖြည့်ရေးမှာမြန်မာပြည်သူလူထုကြားနှိုးကြားမှုရှိလာပြီးအစိုးရရဲ့ ပါတယ်ရှင
်မြန်မာနိုင်ငံပါဝင်တဲ့အာရှပစိဖိတ်ဒေသတွင်းနိုင်ငံပေါင်း16နိုင်ငံတို့ကပြည်သူ1900ကျော်တို့ဟာအများပြည်သူဝန်ဆောင်မှုတွေရဖို့အတွက်လက်ထိုးနေရတယ်လို့ဂျာမနီနိုင်ငံဘာလင်အခြေစိုက်အချင်းပြဲချဆမှုတိုက်ဖျက်ရေးအဖွဲ့ Transparency International အဖွဲ့ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်အာရှပစိဖိတ်ဒေသတွင်းကပြည်သူတွေရဲ့လေးပုံတစ်ပုံဖြစ်တဲ့လူပေါင်း1900တို့ဟာအစိုးရကဆောင်ရွက်ပေးရတဲ့ကြောင်စေယုံနောက်ခွင့်ပြုချက်ပါမစ်မှတ်ပုံတင်ကတ်ရေမီဝင်ဆောင်မှုတွေနောက်ရဲနဲ့တရားရုံးတို့ကဝင်ဆောင်မှုတွေအတွက်လက်ပေးနေရတာလို့အဖွဲ့ကြီးရဲ့အစိုးရခန်းစားတစ်ကဖော်ပြတာပါဒီထဲမှာမြန်မာပြည်သူတွေရဲ့40ရာခိုင်နှုန်းလက်ပေးနေရပြီးအများစုကရဲကိုပေးရတာဖြစ်တယ်လို့လည်းဖော်ပြပါတယ်ဒါပေမဲ့မြန်မာပြည်သူလူထုကြားမှာတော့လက်ပေးလက်ယူမှုတိုက်ဖျက်ရေးအပေါ်မှာနှိုးချမှုရှိနေတယ်လို့အစိုးရရဲ့ဆောင်ရွက်ချက်ပေါ်မှာလည်းအများစုကအကောင့်မြင်ကြတဲ့အကြောင်းဖော်ပြပါတယ်ဒီအပေါ်မှာတော့စီးပွားရေးပညာရှင်ဦးခင်မောင်ညိုကသဘောတူပါတယ
်ပို့ပြော့တယ်လူတွေကပို့ပြော့တယ်နှိုးနှိုးချချဖြစ်လာတယ်ငကိုလုံးကတော့ဒီလက်ပေးလက်ယူလာတဲ့ဟာကလက်ခံကိုလက်ခံထားမယ်သဘောမျိုးမြင်ရတယ်လေအခုတော့ဒီလက်ပေးလက်ယူမှုကိုလက်ခံစရာမလိုဘူးတော့ဒါပေးစရာလည်းမလိုဘူးယူတာကိုလည်းလက်မခံနိုင်ဘူးဆိုတော့ဒီအမြင်တွေကြောင်းလာပါတယ်လွန်ခဲ့တဲ့ဒီနှစ်တွင်ပေါ့လေဒီနှစ်တွင်မှာအဲ့လိုကြောင်းလာတာတွေ့ရပါတယ
်အချင်းပြဲချဆမှုတိုက်ဖျက်ရေးအဖွဲ့ကြီး Transparency International ရဲ့ပြောခွင့်ရတဲ့ဦးဖြစ်တဲ့ Rukshana Nana Rekara ကတော့အာရှပစိဖိတ်ဒေသတစ်ခုလုံးရဲ့အကြမ်းလိုက်စားမှုအခြေအနေအပေါ်ပြည်သူတွေရဲ့ရှုမြင်ချက်ကိုအခုလိုပြောပြပါတယ
် The report particularly said that only 20% of the people in the Asia Pacific region in these 16 countries.
Asia Pacific region တွင်နိုင်ငံ16နိုင်ငံကပြည်သူ20ရာခိုင်နှုန်းကတော့အာဂရိလိုက်စားမှုလက်ပေးလက်ယူမှုကျော့ကျလာတယ်လို့ယုံကြည်ထားကြပါတယ်။40ရာခိုင်နှုန်းကလက်ပေးလက်ယူမှုတိုးလာတယ်လို့ပြောကြပြီး33ရာခိုင်နှုန်းသောပြည်သူတွေကတော့လက်ပေးလက်ယူမှုကအရင်အတိုင်းပဲရှိနေသေးတယ်။ဘာမှမပြောင်းလဲဘူးလို့ယုံကြည်ထားကြပါတယ်။အိန္ဒိယ၊ဗီယက်နမ်၊ပါကစ္စတန်၊ကမ္ဘောဒီးယား၊မြန်မာ၊မလေးရှားနဲ့တရုတ်နိုင်ငံတို့မှာတော့လက်ပေးလက်ယူမှုတိတ်ပြီးများတဲ့ဒေသတွေပါ။အ
ာရှပစိဖိတ်ဒေသတွင်းနိုင်ငံပေါင်း16နိုင်ငံကလူပေါင်း 2,000 ကျော်ကို18လတာကာလအတွင်းတွေ့ဆုံမြင်းမြန်းခဲ့ပြီးနောက်ဒေသတွင်းအကြမ်းလိုက်စားမှုအခြေအနေကို Transparency International အဖွဲ့ကြီးကစစ်တမ်းထုတ်တာဖြစ်ပါတယ်။တွေ့ဆုံမြင်းမြန်းခဲ့သူတွေရဲ့3-4ပုံလောက်ကပြီးခဲ့တဲ့နှစ်အတွင်းရဲတွေကိုလက်ထိုးခဲ့ရတယ်လို့ဖြေကြားခဲ့ကြပြီးပြည်သူဝန်ထမ်းရဲတွေကလက်အစားဆုံးအနေအထားမှာတွေ့ရတယ်လို့အဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာတော့အစိုးရထက်ကအကြမ်းလိုက်စားမှုတိုက်ဖျက်ရေးဂရုပြုထားတာနဲ့အတူစီးပွားရေးလောကအတွင်းမှာပါလုပ်ပုံကိုင်ပုံတွေပြောင်းလဲလာတာတွေ့ရတယ်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။ဒါပြောရလို့ရှိရင်တော့ကောင်းတဲ့ပေရောဆိုးတဲ့ပေရောပေါ့နော်။အဲတချို့ကကြတော့ငကိုတုံးကဒီလိုအပေးယူနေတဲ့အလုံးလုံးလာတဲ့လူတွေကအဲ့လိုအပေးယူမရှိတဲ့ခါကျတော့မလုပ်တတ်ဘူးပေါ့နော်။အဲ့လားငကိုကအပေးယူလေးတွေနဲ့လှုပ်လာတဲ့လူတွေကအခုအပေးယူနဲ့လှုပ်လို့မရဘူးပုံမှန်လှုပ်မှရမယ်ဆိုတဲ့အခါမှာသူတို့ကမလှုပ်တတ်မကင်တတ်တော့ဘူးအဲ့လိုမျိုးဖြစ်လာတယ်ပေါ့အပေးယူနဲ့သူများတဲ့တာအောင်လှုပ်လာတာပေါ့လေအဲ့တော့ဒါကတော့ဟိုဟိုရင်းဘက်ကပေါ့နော်ဟိုတစ်ဖက်ကပေါ့တစ်ဖက်ကလည်းအဲ့ဒါပေးစရာမလိုဘူးယူစရာမလိုဘူးဒါပုံမှန်လှုပ်ပေးရမယ်ဒါကိုယ်လှုပ်ဘူးကိုယ်ပုံမှန်လှုပ်ပြန်ဆိုတော့သိတာပါလေအဲ့ဒါတော့
မြန်မာလူထုရဲ့48ရာခိုင်နှုန်းကအာဂရိလိုက်စားမှုတိုက်ဖျက်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုကောင်းမွန်တယ်လို့ဖြေဆိုကြပေမဲ့မထီရောက်ဘူးလို့ပြောသူကလည်း38ရာခိုင်နှုန်းရှိနေပါတယ်။နိုင်ငံတွင်းလက်ပေးလက်ယူမှုတိုးလာတယ်လို့ပြောဆိုသူက22ရာခိုင်နှုန်းရှိပါတယ်။တကယ်တမ်းလက်ထိုးခဲ့ရပါတယ်လို့ဖြေကြားသူကတော့40ရာခိုင်နှုန်းရှိတယ်လို့လည်း Transparency International အဖွဲ့ကြီးရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
မသိရင်ထိုက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုင်းဆူနေကန်ကိုလည်းဒုတိယပိုင်းနာယူဝဲအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဒီကနေ့နေ့သမ္မတရွေးကောက်ပွဲမင်းဆွေပွဲကာလအတွင်းဒေါ်နယ်ထရန့်ရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအစိုးရအာဏာပိုင်တွေကြားပြတ်ကိုနားထောင်ခဲ့တာရှိမရှိခံမှန်းချက်တွေနဲ့အပြန်အလှန်ဆွဆွဲတဲ့ကြေညာချက်တွေကဒီတစ်ပတ်ဝါရှင်တန်နိုင်ငံရေးကိုလွှမ်းမိုးနေပါတယ်2016ခုနှစ်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဖက်မှုအပေါ်ဆက်ပြီးစုံစမ်းစစ်ဆေးနေတဲ့အချိန်မှာပဲအရင်သမ္မတဟောင်းအိုဘားမားအစိုးရအမိန့်နဲ့ထရန့်အပေါ်မှာ FBI ကတရှိုလို့စုံစမ်းခဲ့တာရှိမရှိဆက်ပြီးတော့စစ်ဆေးဖို့သမ္မတရင်ပြည်တော်ကတောင်းဆိုနေပါတယ်။နယူးယောက်မြို့ကထရမ့်တာဝါမိုးမျောတိုက်ကြီးကနေပြင်ပနဲ့ဆက်သွယ်မှုတွေကိုအရင်သမ္မတဥပမာအမိန့်နဲ့ကြားပြတ်ခုနားထောင်ခဲ့တဲ့ဆိုပြီးသမ္မတထရမ့်ရုပ်တရက်ဆွဆွဲလိုက်တာနဲ့ပတ်သက်လို့အိမ်ပြည်တော်ကတော့တက်တဲ့ထောက်ထားနဲ့ပြသတာမျိုးမရှိသေးပါဘူး။အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူဆာရာဆန်ဒါစ်ကသမ္မတရဲ့ Twitter လူမှုကွန်ရက်ကရေးသားချက်ကဒီကိစ္စကိုမေးခွန်းထုတ်လိုက်တာဖြစ်ပြီးသူတို့ဘက်ကတသက်ထောက်ထားကိုရှင်းပြဖို့တဲ့ဖုန်းတွေကြားပြတ်နားထောင်ခဲ့တာရှိမရှိမေးခွန်းကိုပြန်ဖြေဖို့ပဲ ABC ရုပ်သံကိုအခုလိုပြောပါတယ
် And the American people have a right to know if this
တကယ်လို့ဟုတ်ခဲ့တယ်ဆိုရင် American ပြည်သူတွေအနေနဲ့ဒီကိစ္စကိုအမှန်တိုင်းသိခွင့်ရှိရပါလိမ့်မယ
်ဖုန်းတွေကိုကြားပြတ်ခိုးနားထောင်ဖို့ဆိုရင်တရားရုံးရဲ့ခွင့်ပြုမိန့်လိုပါတယ်ဒီခွင့်ပြုမိန့်ကိုရှိုးဝဲအတည်ပြုရပါတယ်ဒါပေမဲ့လည်းထောက်လိုင်းရေးဌာနညွှန်ကြားရေးမှူးဟောင်း James Clapper ကတော့ထရမ့်တာဝါဆော်ဦးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်မှုတရားရုံးကခွင့်ပြုတယ်ဆိုတာမျိုးသူကြားခဲ့ဘူးတဲ့အကြောင်းပြောပါတယ်။သမ္မတဥပမာလက်ထက်အင်ပီရိုပြောရေးဆိုဝင်ရှိသူဖြစ်တာဝန်ယူခဲ့တဲ့ George Ernest ကလည်းသမ္မတဥပမာအနေနဲ့ဥပဒေကိုလွဲသုံးစားလုပ်တာမျိုးမရှိခဲ့ဘူးလို့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ It is false to say that President Obama
ထရမ့်တာဝါဆော်ဦးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်ဖို့သမ္မတဥပမာအမိန့်ပေးခဲ့တယ်ဆိုပြီးပြောတာတိတ်ကိုမှားပါတယ်။အဲဒီတဲ့င်းကြောင့်လက်ရှိအင်ဂျီရောမှာတာဝန်ယူသူတွေအနေနဲ့အံဩကောင်းအံဩပါလိမ့်မယ်။အမေရိကန်ပြည်ထောင်စုမှာကိုယ်နိုင်ငံသားတွေရဲ့ဆက်သွယ်ပြောကြားချက်တွေကိုခိုးနားထောင်ဖို့သမ္မတတဦးတယောက်ထဲနဲ့ဆုံးဖြတ်ခွင့်မရှိပါဘူး
။သမ္မတဒေါ်နယ်ထရန့်ကလည်းသူ့ရဲ့ဆက်သွယ်ပြောကြားချက်တွေကိုခိုးနားထောင်နေဆိုပြီးဘာကြောင့်သူ့ဘက်ကပြောနိုင်တယ်လဲဆိုတာကိုအခုအချိန်ထိတော့ရှင်းပြတာမျိုးမရှိသေးပါဘူး။လွတ်တော်အမတ်တွေကတော့ဒီကိစ္စကိုချင်းချင်းပြောဆိုနေပါတယ်။ Republican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
်။ I'm very worried that our
အရင်သမ္မတဟာတခုခုတရားမဝင်လှုပ်ဆောင်ခဲ့တာဆိုတာမျိုးလက်ရှိသမ္မတကဆွဆွဲတာကိုကျွန်တော်အနေနဲ့ထူဆွေးယူမိပါတယ်
။သမ္မတ Trump ရဲ့ Twitter ကပြောကြားချက်အတိုင်းမှန်ခဲ့မယ်ဆိုရင်သူ့အဖွဲ့နဲ့ Russia ရဲ့ဆက်ဆံရေးကိုတောင်းလူတွေကပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။ပြည်ပနဲ့ဆက်သွယ်တာတွေကိုကြားပြတ်နားထောင်မှုတရားရုံးကအတည်ပြုတယ်ဆိုရင်အမားလုံနိုင်တဲ့တသက်ထောက်ထားတွေပေါ်အခြေခံပြီးတော့ဆုံးဖြတ်တာဖြစ်ပါတယ်။ Republican ထဲလွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ်။
I would be very worried.
ထရမ့်ရဲ့မဲဆက်စည်းုံမှုတွေမှာပြင်ပအစိုးရအဖွဲ့နဲ့ပတ်သက်နေတယ်ဆိုပြီးတော့ကြားပြတ်စုံစမ်းမှုအရင်သမ္မတဥပမာအစိုးရလက်ထက်ကဥပဒေနဲ့အညီခွင့်ပြုချက်ရခဲ့တယ်ဆိုရင်တကယ်တမ်းဒါကိုကျွန်တော်ကြီးကျယ်ဆွေးမိပါ့မ
ယ်။အနည်းဆုံးတော့ Democrat ထဲလွတ်တော်အမတ် Al Franken လို့အမတ်တွေကဒီကိစ္စကိုမေးခွန်းထုတ်နေပါတယ်။ABC ရုပ်သံကိုသူကအခုလိုပြောပါတ
ယ်
သူကဒါအမှန်ဆိုပြီးပြောနေတယ်ဒါကလမ်းကြောင်းလွှဲတာလို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီကိုပြည်ပအစိုးရကဝင်ရောက်ဆွတ်ဖက်တဲ့တိတ်ကိုအရေးကြီးတဲ့ကိစ္စကြီးကိုအာရုံလွှဲဖို့လုပ်တာပ
ါဘာဖြစ်ဖြစ်လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတရဲ့အမိန့်နဲ့အခြေခံစာအုပ်တွေပြန်လည်ဆောက်လုပ်ရေးကိစ္စသမ္မတထွန့်ရဲ့အစီအစဉ်တွေကိုနိုင်ငံကပြန်ပြီးတော့အာရုံစိုက်လာအောင် အိမ်ပြည်တော်အနေနဲ့ကြိုးစားလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ရပါတယ်။လောလောဆယ်မှာတော့ဝါရှင်တန်နိုင်ငံကြီးကရုရှားနဲ့ဆက်ဆံရေးကိစ္စစုံစမ်းမှုချာရုံးမထွက်နိုင်သေးပါဘူး။သမ္မတကိုယ်တိုင်ကလည်းဒီကိစ္စထဲမှာနင်းမြုပ်နေပြီးဖောက်ထွက်နိုင်ခြင်းမရှိတော့ဘူးတွေးနေရကြောင်းပါခင်ဗျာ။
သင်တိုင်းဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမခင်ပြူထွန်းနဲ့ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်တီတီဒီတပါတီယာနာရှင်နဲ့ဆီယနာရှင်စန့်ကျင်ရေလှူရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်မှုတွေလုပ်နေကြပါတယ်ပြည်သူလူထုဂျိုးစီဘောကိုအခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတရားပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်နေတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်မှုအသစ်တရားထူထောင်မှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောဓာမျိုးတွေဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပြဖို့အတွက်ဒီပါတီထူထောင်ဖို့အဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်ဖို့အတွက်အဓိကလုပ်နေသူတွေထဲမှာဒူးအပေါင်ဖြစ်တဲ့ဥက္ကူကြီးကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကတော့ဒီပါတီထူထောင်ဖို့အတွက်လုပ်နေကြတဲ့အထက်မှာတိုက်ရိုက်ပါဝင်တာမဟုတ်တဲ့နိုင်ငံကျင်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်တူဖြစ်တဲ့ဦးတမောင်တို့ကိုဖိတ်ခေါ်ထားပါတယ်။ဥက္ကူကြီးနဲ့ဦးတမောင်တိုက်ရိုက်လေလံစီစဉ်ကနေကြိုဆိုပါတယ်မင်္ဂလာပါခင်ဗျာ။ကျွန်တော်တို့ဒီလိုင်းကနေဆွေးနွေးမဲ့တော်ရရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဥက္ကူကြီးကိုမေးရစီဥက္ကူကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
ဟိုကျွန်တော်တို့ကဒီအလုပ်တဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်တော့များစွာကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်အခုနောက်ဆုံးကျွန်တော်တို့ဖြေစင်နေတာကတော့နိုင်ငံရေးပါတီတရားပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဆိုတာကိုကျွန်တော်တို့မတ်လ30ရက်31ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နေပဲပြည်တရားပုဂ္ဂိုလ်တွေနဲ့အဲဒီတွေ့ဆုံဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ဖွဲ့စည်းပြီးတော့ပုံဆိုင်ရာစိတ်ဓာတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့။ဆိုတော့အဲဒီ30-31ရက်နှစ်ရက်လုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောလောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခံမှန်းထားပါတယ
်။အခုကတော့ကျွန်တော်တို့ဒီ email နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာတွေရှိတယ်လို့အဲ့ဒီနေ့မှာပြင်ပိုင်ဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်လန်ပေးသက်သေးတာနေပြီးတော့ဆွေးနွေးကြောကြမဲ့သူတွေကိုပါဖိတ်ထားတာတော့ကျွန်တော်တို့ခံမှန်းကြည့်အားဖြင့်ကျွန်တော်တို့အယောက်500ပတ်ဝန်းကျင်လောက်အတွက်ကျွန်တော်တို့ပြင်ဆင်ထားပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဥတ္တမောင်ခင်ဗျာဥတ္တမောင်ကကျွန်တော်ခုနအစောပိုင်းမှာညတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတွေထူထောင်ဖို့လုပ်နေတဲ့အထက်မှာတိုက်ရိုက်တော့ဥတ္တမောင်ကမပါဘူးเนาะအဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာကျွန်တော်တိုက်ရိုက်တော့မပါပါဘူ
းဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အတီးတီးကနိုင်ငံရေးပါတီတတိယထူထောင်ဖို့လုပ်နေတဲ့ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာဥတ္တမောင်စိတ်ထဲပထမဦးဆုံးပေါ်လာတဲ့အတွေးလေးတွေ့ပြပါလားခင်ဗျာဘယ်လိုထင်မိပါလဲလဲ
ပထမဦးဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငိုတဲ့ကလက်ခံသားပါတယ်။အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလွန်ခဲ့တဲ့3-4နှစ်ထဲကကျွန်တော်စိုက်တွန်းခဲ့ပါတယ်။သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လည်းအရန်နောက်ကျနေပြီးကြံနေပေါ့နော်ပြန်ပြီးတုံ့ပြန်တဲ့အကြောင်းတွေလည်းကျွန်တော်တို့ရှိနေတယ်လို့ထင်နေတဲ့ကြောင့်လက်ရှိအချိန်မှာဒါကတော့ပြန်ပြီးစဉ်းလေးတင်တယ်ပြန်ပြီးစဉ်းစားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဆိုတော့ကဥတ္တမောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗ
ျဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူတို့ကလက်ခံဖို့နည်းနည်းနည်းအဆင်ပြေမဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဗျအခုကိုကြည့်ဟဲ့လားဒီလိုမျိုးပါတီတတိယပေါ့လေအဓိကကတော့ဟလာ68မတိုင်ခင်မျိုးဆက်အသီးသီးနောက်68မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ခရီးကပြောကြဆိုကြတဲ့အပိုင်းကိုကျွန်တော်လည်းကြားခဲ့ပူပါတယ်ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျာ
ကျွန်တော် တို့ကဒီအရင်တိုင်းရင်ကလေးကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်ဘုရားလည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တော့ဆော့ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံဖြစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်အထိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိခဲ့တာရှိပါတယ်။အဲတော့ပထမအဆင့်ကဘူးကျောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်။နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ရှင်ဆန်ညွန်းနဲ့ပြည့်ဝတဲ့အဆင့်ကြီးဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါတကယ်ကိုရွေးချယ်စရာတွေပေါ်လာဖို့လိုပါတယ်။ကျွန်တော်တို့ရှင်းလင်းလုံးကြွေးကြော်ဒါဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလည်းရှင်းလင်းလုံးကြွေးကြော်တန်ကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့ဆိုရယ်ဒါကျွန်တော်တို့ကျောင်းသားတွေအဲ့ချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းတစ်ခုပဲဆက်ပြီးပြရစီဦးကိုကြီးကုနာပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့အခုကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုတဲကတင်ရွေးချယ်မှုပြည်သူလူထုကမလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟိုတစ်ခုကကျွန်တော်တို့ဒီမဲပေးတဲ့ပုံကရံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990ဒါဟို2008ပြည်သူ့ဘုံနဲ့ပတ်သက်တဲ့လူ့ကဏ္ဍဆိုင်ရာပွဲလက်နေရွေးကောက်ပွဲက1990 2010 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်လူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုကြားတာတဲ့အနေနဲ့ဟိုတစ်ဖက်ကိုစိုက်ကျင်ကြောင်းတစ်ဖက်ကိုထောက်ခံပြီးတော့မဲပေးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့အဲ့လိုသတိထားမြင်ပါဘူး။အဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ဆင့်ကျက်တော်မယ်ဆိုရင်ကျွန်တော်တို့ကစိုက်ကျင်ကြောင်းမဲပေးုံတွေမကပဲပါတီ A B C D E အစရှိတဲ့အထဲမှာကဘဲပါတီကိုပုံပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အဆင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသကလုံးနဲ့ပြောရင်တော့ဒီ protest vote ဆိုတာကတစ်ဖက်ကစန့်ကျင်ကြောင်းမဲပေးပြီးတော့သာဟိုအတန်တိတ်စံသားပြရတဲ့သဘောပေါ့။အဲ့တော့နောက်တစ်ဆင့်ကျက်ဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခုဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်။ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းပြီးတော့အပြန်အလှန်စစ်ဆေးထိန်းကြည့်တဲ့ကျွန်တော်တို့ပြည်သူတွေအတွက်ကိုတကယ်အကျိုးပြုနိုင်တဲ့ပါတီဆောင်ဒီမိုကရေစီကျွန်တော်ချစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပေါဝင်ဆွေးနွေးမဲ့တို့ရရှင်တို့ရစတဲ့ဖိတ်ခေါ်ပါမယ်ခင်ဗျာပထမဦးဆုံးကတော့သဂိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ပါဒေါက်တာတန်းတင်ခင်ဗျာအခုပါတီလေးထူထောင်မှုလုပ်နေကြတယ်ပေါ့ဘလို့မြင်ပါသလဲထူထောင်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါသလဲလူရင်းတို့ရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာကျွန်တော်ပါတီလေးကိုကြိုးလိုပါတယ်ဒီပါတီကိုကျွန်တော်တို့က1988တည်းကကျွန်တော်ကအာကျောင်းသားတွေကိုဖွဲ့စည်းနေခြင်းပါကျွန်တော်1988မှာတာဝန်ရှိဦးကြီးမှနောက်ပြီးဆုံးကျွန်တော်လုပ်ခဲ့တဲ့ဆရာဝန်တယောက်ပါအဲဒီရဲကကျွန်တော်ကိုကိုကြီးနဲ့ကိုနိုင်တို့ကိုကျွန်တော်ပါတီဖွဲ့နေခြင်းပါဒါပေမဲ့ဖြစ်မလာဘူးပေါ့ခင်ဗျာအဲတော့ကျွန်တော်တခုမှားနေတာကဥကိုကိုကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ဒီကျောင်းမင်းရေချင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရွေးတဲ့အခါမှာအတ္တဟိတနော်ပြရပါနိုင်ငံရေးလောက်မစားကြပါနဲ့ဒီလိုနဲ့အမြဲကြည့်ပြပါဒီလူဆန္ဒကိုလေးစားပြီးသိကြပါအမြဲချေခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ဒီလူကိုပေးထားတဲ့ဂရုတွေကိုလည်းတည်ပါစေနိုင်ငံရေးတည်တဲ့ပုဂ္ဂိုလ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြာမွေးတတိမွေးတွေဆောင်ကြပါအောက်စုမခွဲပါနဲ့ကိုချင်းဒီလားနဲ့ပြည်စုံသူအာဏာမျိုးသူများကျွန်တော်တို့ရွေးချယ်ပေးကြပါလို့ဥပုဂ္ဂိုလ်ကြီးတွေကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတန်းတင်းပြောတော့ဘူးကိုကြီးလမ်းပေါ်မှာရှိနေတဲ့အတွက်ဆက်ထမှာပဲအချိန်နဲ့မှာပဲကြားမှာပါကိုကြီးဘက်ကပြန်ပြီးတော့ဆုံးပြေးနေတာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်ကြောက်ကို30ရက်ဖြစ်ခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းသူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်အချိုးဆိုးလေဗျာညာဖွဲ့တင်တဲ့အချိန်ကာလလည်းရောက်နေပြီလို့ကျွန်တော်တို့မြင်နေဘာလို့လဲဆိုရင်နံပါတ်1အချက်ကလက်ရှိအခြေအနေကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်ရန်ရာကြီးကဒီလိုကရက်တွေကတောင်းကြနေတော့ပဲဒါကြောင့်မို့လို့ဖွဲ့ကျင်နေပေါ့နော်နောက်နိုင်ငံရေးသမားစစ်စစ်တကယ်ရပတိနဲ့ကံစားတဲ့နိုင်ငံရေးသမားစစ်စစ်ကိစ္စသူလူထမ်းသားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတွေကပေါ်ထုတ်စီခြင်းကနံပါတ်1ကတော့သူတို့စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အဖွဲ့ကြီး ပါတီဖွဲ့စည်းရပြီးဒုတိယနေရာအနေပြီးတော့တတိယသုဒ္ဓပစ္စမဆိုတဲ့နေရာတွေကိုတကယ်များအခုလိုနိုင်ငံရေးပါတီကြီးကပေါ်ထွန်းလာမယ်ဆိုရင်သူကတတိယနေရာယူလိုက်ရင်ကျွန်တော်တို့သိရနာကျင်တွေဖွဲ့စည်းထားတဲ့ဒီလိုပဲဒီထုံးကားတဲ့ပါတီတွေဟာအစဉ်အဆက်နဲ့အောက်ကိုနိုင်ကြသွားပြီးနောက်ဆုံးပဲကျက်ွက်သွားမယ်ပေါ့အဲ့ဒီရွေးချယ်နဲ့ကျွန်တော်တို့ဟာတကယ်ဒီမိုကရေစီအားကောင်းတဲ့လွတ်တော်တရားကြီးဖို့အတွက်ဖွဲ့စည်းစေချင်တာပါ
ဟုတ်ကဲ့ခင်ဗျာကိုရင်တေဝင်းကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ဒီအမေရိကန်နိုင်ငံကမောင်တက်တနာကလည်းပဲ2020ယူကော့ဝင်မှာအရှင်ပြိုင်နိုင်ဖို့တဲ့နိုင်ငံရေးပါတီတစ်ခုဖွဲ့စည်းဖို့ပြင်ဆင်နေတာအလွန်ကောင်းမွန်တဲ့ပြင်ဆင်မှုတစ်ရပ်လို့ပဲယင်ဆယူဆမိပါတယ်တဲ့သူကအကြောင်းပြချက်ထုတ်ပြထားတာရှိပါတယ်ဒါ့အပြင်တိုင်းရင်းသားနိုင်ငံရေးပါတီများမှအပ NLD ပါတီစန့်ကျင်ရေးနိုင်ငံရေးပါတီများနဲ့ဆီယနာချင်းစနစ်ကိုအသက်သွင်းကျင်တဲ့နိုင်ငံရေးပါတီတွေရဲ့ခြေလှမ်းတွေရင်းရင်သွားစေနိုင်လိမ့်မယ်လို့ယူဆမိပါတယ်တဲ့ဒါကျွန်တော်ချုပ်ပြီးတော့ဖတ်ပြတာပါဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာခုနဆွေးနွေးတော်ရဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဥတ္တမဟုကဘာကြောင့်ဒီချိန်မှာမသင့်တော်သေးဘူးလို့ယူဆတယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အတိတ်ကကတော့ကျွန်တော်ပထမပြောတယ်လို့ပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူစိုးနဲ့တက်လိုက်ဆိုရဲစဉ်းစားပုံနဲ့ရှိနေတယ်အဲ့ဒါဒေါအောင်ဆန်းစုကြည်ကသူတို့အတွက်တက်လိုက်သူတို့အတွက်ဟီကိုအဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ပြိုင်မယ်ဆိုတဲ့လူတွေအကုန်လုံးဒေါအောင်ဆန်းစုကြည်ကိုစန့်ကျင်တယ်ဆိုတဲ့လူတွေအကုန်လုံးကိုသူနံပါတ်၁ကတော့လူစိုးလို့ယူဆနေတဲ့အချိန်အခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လည်းအခုဥပုပ်ကိုကြီးလို့ပေါ့နော်78မျိုးသက်ဒီပါတီထောင်လို့ရှိရင်လည်းရေကောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွဲယူရမယ်မဲလေးဖြစ်မယ်။ဟိုပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဆိုရင် NLD ကတော့တချို့နေရာတွေမှာမဲလေးကထောင်ကနန်းလောက်ပဲတာနိုင်ရတာတွေရှိတယ်။အဲ့တော့တကယ်လို့များ NLD ရဲ့မဲကိုခွဲယူရမယ်ဆိုလို့ရှိရင်ဒီကကဒါပဲဖြစ်တယ်နော်။ NLD လည်းမနိုင်ကြလို့ဒီဘက်ကလည်းမနိုင်နဲ့လေ။ဈာကတိုင်းစားမယ်ပဲစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်။နောက်တစ်ခုကတော့ပေါ့နော်။ဒီတော့ဒီကိုဒီ68မျိုးသက်ဒီကတာဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ခါကလည်းပေါ့ NLD ကိုဆန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ကျစ်ဖို့အရေးကိုအားပေးအားမြောက်လုပ်နေတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရမှာ
ဟုတ်ကဲ့ဆိုတော့ဥပုပ်ကိုကြီးခုနကတုန်းကဥတမောင်ပြောတဲ့စိုးရင်ချက်တွေဒီကျိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥပုပ်ကိုကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အထဲမှာပါတီတစ်ခုချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းကြီးရှိပါတယ်သူတို့ရဲ့ရည်တည်ချက်ကြီးရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုပုဂ္ဂိုလ်ကိုလည်းကျွန်တော်တို့ဘာမှဟိုဘုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့အမှုတွေပါအဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းပဲကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ပုံဥတီချက်ကဘာလဲဆိုတာကျွန်တော်တို့မှာခိုင်ခိုင်မာမာရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်မြင်ကြတဲ့ကလည်းကျွန်တော်တို့အချိန်ပေါင်းများစွာတိုက်တွန်းခဲ့တဲ့စိတ်ဓာတ်မှာကျွန်တော်တို့မဟာမိတ်ဘူဝါဒခိုင်ခိုင်မာမာရှိဖို့ဆိုတာကိုကျွန်တော်တို့အများအားဖြင့်ကျွန်တော်တို့ကန့်ဆဲခဲ့တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှာဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးတဲ့ဤသောမဟာမိတ်ဝေသောမဟာမိတ်ဆိုတဲ့မဟာမိတ်နဲ့ပတ်သက်တဲ့ပေါ်ပေါ်ရတာဒီပေါ်လေယူဆရတာကျွန်တော်တို့ပြောခဲ့ပါတ
ယ်
နောက်ခုကတော့မျိုးသားပြန်လဲအဆင့်ပေါ့နော်အဲ့ဒီပုံစံမျိုးနဲ့တွားရင်ကျွန်တော်တို့ကဒီလက်ထက်အင်အားစုတွေအချင်းချင်းကြားထဲမှာပြောနေကြတော့ဘလူးကြီးလိုင်းဆောင်ရွက်မယ်ဘလူးဆက်ဆံမယ်ဆိုတာကြီးအားလုံးကကျွန်တော်တို့ကိုယ်အရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးသက်ချက်ဟာကျွန်တော်လူတဦးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းကြီးရဲ့ဖြတ်သန်းမှုတွေကို
ကြည့်ပြီးတော့မှဒါရီကပြောသင့်တယ်ဒီကျွန်တော်တို့အဲ့လိုမြင်ပါတယ်ဟုတ်ကဲ့ခင်ဗျာတော်တော်စီနီမတော်တော်ရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းပါတီတစ်ခုထောင်ဖို့လုပ်နေတဲ့ပေါ့ဘယ်လိုမြင်ပါသလဲဘယ်လိုကြံပေးချင်ပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုကတော်ကြံပေးချင်တယ်မြို့ညွန်းလဲတောင်းပန်တယ်ဘာလို့လဲဆိုတော့စစ်စစ်မြို့ဆေးကကောင်းဆောင်နေနောက်တော့မှအဲ60နီးကနေတောင်းရည်လုပ်နေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေဒီရဲ့ဒီကောင်မောင်နှမကြီးလို့ပထမဆုံးပြောချင်တယ်အဲ့တော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခောက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာtop leader ကတော့တော်အောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြီးပါပဲဆိုတော့အခုကတို့ကတိတပါတီထောင်မယ်ဆိုရင်အခုနဆယ်ကြီးပြောတယ်လို့ပဲပေါ့နော်ကျွန်တော်တို့အင်အားစိုးနေတော့မလားအဲ့ဒါကြောင့်စစ်မျိုးစစ်ပွင့်နေလို့အဖွဲ့စည်းကိုအရက်ဖက်လူအဖွဲ့စည်းနေနဲ့ဆက်လက်ပြီးတော့မှ
นี่นี่เสียชินเลยนอกปุโรมาเอเนดีโกซิซิซิมิวเซกาซะจนโดโตลหันยีโหเพโรตาริอาลองกากูปาร์ตี้โลตบอทาปิโรมาเอเนดีโกเบเบปาร์ตี้โหနိုင်ငံยีปาร์ตี้လုတ်ချော်ဗာလေဟိုနိုင်ငံยีလုတ်ချင်နေဆိုရင်တော့เอเนดีကလည်းကျွန်တော်ထင်တယ်2003မှာတော့အဲ့ဒီတော်လှန်ရေးမှာပါဝင်ခဲ့တဲ့ဆစ်ဆစ်မျိုးစေ့တွေကိုသူတို့ဥစားပေးလိမ့်မယ်ပထမအချက်ဟမ်းမှာတော့เอเนดีကသူတို့ပါတီဝင်တွေကိုပုံဥစားပေးတော့တာတော့တဘ 2020မှာတော့ဆစ်ဆစ်ဆစ်မျိုးစေးလိုမျိုးပေါ့အများကြီးပွေထုတ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့လောလောဆယ်မှာတော့မထောင်သေးဘဲနဲ့2020နောက်ပိုင်းမှာလုပ်နေစပူကောင်းမလားလို့အဲ့တော့သူတို့ထောင်မယ်ဆိုရင်ဒုတိယအင်အားကြီးဆုံးဖြစ်လာမယ်ကြာအခုလက်ရှိရှိနေတဲ့ပါတီတွေကတော့ဆိုင်ဘုတ်လောက်ပဲ2020မှာလည်းရှိလို့မြင်တယ်ကြာ
ဟုတ်ကဲ့ပါဆလိုင်းကျေးဇူးများကြီးတင်ပါတယ်ဥပပိုကြီးပြန်ဆွေးနွေးဖို့ရှိရင်မှတ်ထားပေးပါခင်ဗျာကျွန်တော်တို့ကိုအတန်ဖိုင်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ကြံခင်းမျိုးကဥကြော်လင်းရင်ဆွေးနွေးချက်ရှိပါတယ်တမနစ်ခွဲကြော်ကြော်လေးပါပဲအဲ့ဒါကိုပါတစ်ဆက်တည်းကျွန်တော်တို့နောက်ထောင်လိုက်ရအောင်ပ
ါ2015ရွေးကောက်ပွဲမှာအစဉ်အဆက်အနေနဲ့ခံခဲ့ကြတဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကြိုးပမ်းအားထုတ်ခဲ့ကြတဲ့အတိုက်ခံနိုင်ငံရေးသမားတွေ NLD ပါတီနဲ့တစည်းတလုံးနဲ့ဖြစ်တာကိုတော့ပြည်သူပြည်သားများကမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးဘုံကြီးမိုင်းချက်တူကြပေမဲ့ကိုယ့်အစုအဖွဲ့နဲ့ကိုသာတီးခြားရပ်တည်လာခဲ့ကြတဲ့အတွက်လဲပါတီတရအနေနဲ့အခိုင်အမာရှိနေတဲ့ NLD ပါတီအနေနဲ့ပါတီဝင်မဟုတ်ခဲ့တဲ့သူတွေကိုပါတီမှာနေရာပေးလို့မရတာဖြစ်ကောင်းဖြစ်မှာပါ88မျိုးဆက်တွေအပါအဝင်အရေးကင်းကထွက်ပေါ်လာတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းအသီးသီးရဲ့အရေးအချင်းနဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိမတ်ပြရမှာမှန်ပေမဲ့တိုင်းတပြည်လုံးကိုစုတစည်းတဲ့ဖြစ်စဉ်နိုင်ခဲ့တဲ့ NLD ပါတီရဲ့စီးလုံးညီညွတ်မှုမျိုးကိုတော့ရလာဖို့မလွယ်သေးပါဘူး။အမြင်မတူတဲ့အတိုက်ခံကသဘာဝကျပေမဲ့အမြင်တူတဲ့သူအချင်းချင်းကတော့မိဘက်ပါတီအဖြစ်သာရည်ရွယ်ထားပြီးဖွဲ့တင်ပါတယ်။စီးလုံးညီညွတ်မှုအားကောင်းတဲ့ပါတီကြီးတရက်ကိုအတိုက်ခံလုပ်ရတာဟာတခါတလေမှမလိုလားတဲ့အခြေအနေမျိုးကိုရောက်သွားနိုင်ပါတယ်။ NLD ပါတီကခွဲထွက်သွားတဲ့နိုင်ငံရေးသမားကြီးတွေဟာအရေးချင်းရှိတဲ့သူတွေပါ။ NLD ကိုအတိုက်ခံလုပ်တဲ့နေရာမှာတော့သူတို့ရဲ့အရေးချင်းတွေဟာအတိမတ်ပြူမခံရပါဘူး။လက်ရှိအနေအထားမှာ62ခုနှစ်ကျောင်းသားဟောင်းတွေကစ88ကျောင်းသားတွေအထိနိုင်ငံရေးလှုပ်ဆောင်ကြသူတွေဟာအရေးချင်းအသီးသီးတွေရှိနေကြတာမှန်ပေမဲ့ခေါင်းဆောင်တဦးတယောက်အောက်မှာဇူးတစည်းတည်းရှိဖို့ကတော့မလွယ်ကူသေးပါဘူး။ဒါပေမဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်ဒီမိုကရေစီလိုလားကြတဲ့အတိုက်ခံနိုင်ငံရေးသမားတွေဟာအရေးချင်းရှိတဲ့သူတွေဖြစ်ထားမှုကပြည့်ရပြည့်နိုင်ငံရေးသမားပုံစံမျိုးမဟုတ်ပဲ NLD ပါတီရဲ့ဒီမိုကရေစီခရီးစဉ်ကိုထောက်ပြတက်မှတ်ပေးမယ်ပါတီမျိုးအဖြစ်ထွက်ပေါ်လာမှာကိုတော့ကြိုဆိုရမှာပါပဲဗျာ။
ကျွန်တော်ဥက္ကူကြီးခုနကတော့ဆလိုင်းပွေကုံဆွေးနွေးချက်အခုတခီဥကြော်လင်းဆွေးနွေးချက်အမြင်တွေကကျွန်တော်တို့ရောရောထူးထူးရှိနေပါတယ်တုံ့ပြန်ချက်တွေရောရောထူးထူးရှိနေပါတယ်ဥက္ကူကြီးတို့အနေနဲ့အဲ့ဒီအမြင်တွေရောရောထူးထူးတုံ့ပြန်ချက်ရောရောထူးထူးရှိနေကြတာတွေကိုမျှော်လင့်ထားပါသလားဘယ်လိုမျိုးရောကိုယ့်ဘက်ကတုံ့ပြန်မှုစဉ်းစားထားတာတွေရှိပါလဲ
ကျွန်တော်တို့ကတော့နိုင်ငံရေးလုပ်တယ်ဆိုတဲ့အခါမှာဟလာဟိုထောက်ခံတဲ့လူရှိတယ်ဟလာဟိုဘာမှမပြောဘဲနဲ့ကြားနေတဲ့လူရှိတယ်တချို့လဲဒါဝိဇဝါဖြစ်မယ်အစကြီးတပြင်ဒါတွေကတော့ကျွန်တော်တို့လူအများနဲ့လုပ်တဲ့အခါမှာဒါကျွန်တော်တို့ကြည့်ပြီးတော့ညှော်လင့်ထားရမယ်ပြစ်တာတွေပါသို့တော့ကျွန်တော်တို့ကပါတီထောင်မယ်ဆိုတဲ့အချိန်မှာနိုင်ငံရေးနယ်ပယ်ထဲမှာအသုံးများတဲ့သကလုံးတွေအဲ့ဒါကအတိုက်ခံပါတီလုံးမှာလားလို့တတိယအင်အားစုလားလို့ဆိုတဲ့အားတွေကဒီမှာတော့လူအဖွဲ့အစည်းကြားထဲမှာဒီသကလုံးတွေနဲ့ပတ်သက်လို့အတိတ်ကဖြစ်ဆိုမှုတွေကအမှုလက္ခဏာဆောင်တာတွေဖြစ်ကြများတယ်အဲ့တော့ကျွန်တော်တို့ကအတိုက်ခံပါတီဆိုတော့အစိုးရကိုပြဿနာရှာမဲ့ပါတီပဲ၎င်းကနေဟလာထိုင်ပြီးတော့အပြစ်ပြောမဲ့ပါတီပဲဆိုတာမျိုးနားလည်နေသွားပြီဆိုရင်ကျွန်တော်တို့ကဒီကိုယ့်ရဲ့မူလရည်ရွယ်ချက်တွေပေါ်မှာအင်မတန်ဖြစ်ခဲ့တယ်။ဒါကြောင့်ကျွန်တော်တို့ဆက်ပြောကြတယ်ကကျွန်တော်တို့တူတောင်မဲ့နိုင်ငံရေးပါတီဟာမူဝါဒတွေအပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီဖြစ်အောင်လုပ်မယ်။အဲ့ဒီမူဝါဒဆိုတဲ့အခါမှာလည်းအများပြည်သူရဲ့အကျိုးစီးပွားကိုကျွန်တော်တို့ရှေ့ရှုတဲ့အခြေခံတဲ့မူတွေပေါ်မှာကျွန်တော်တို့ဥတည်သွားမယ်။အဲ့တော့ကျွန်တော်တို့ကလေဒီအစိုးရပဲတက်တယ်ဒီအစိုးရကတိုင်းပြည်အတွက်ပြည်သူလူထုတွေအကျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ဖောက်ခံယုံနေမှာပေါ့ပူးပေါင်းဆောင်ရွက်သွားမယ်အဲ့တော့လိုအပ်နေတယ်ဒါရီတော့ကျွန်တော်တို့ကထောက်ပြဖို့လိုတယ်အကြံပြုတင်တဲ့တင်ရင်လည်းကျွန်တော်တို့ကပြည်သူလူထုရဲ့အကျိုးကြီးပွားကိုရှေ့ရှုပြီးတော့ထောက်ပြအကြံပြုသွားမှာဒါဖြစ်တယ်ကျွန်တော်တို့ကအဲ့ဒီနိုင်ငံရေးရင်ကျေးမှုထွန်းကားလာစေခြင်းနဲ့အတွက်ကြောင့်ကျွန်တော်တို့ပါတီစထောင်တာတောင်မှအပေါ်ကနေအောက်ကိုဆင်းတဲ့ပုံစံမျိုးပဲနဲ့ကျွန်တော်တို့သဘောထားတွေရယူပြီးတော့ကျွန်တော်တို့ကြဲကြဲပြန့်ပြန့်ပါဝင်တဲ့ပုံစံမျိုးဖြစ်အောင်လုပ်တာဟာဒါကျွန်တော်တို့အတွက်ကတော့ဒါကျွန်တော်တို့နိုင်ငံရေးလောကအတွက်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့အသည့်ဖန်တီးမှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်အဲဒီပြောချင်ပါ
တယ်။ဟုတ်ကဲ့ဆိုတော့ဥတမအူ NLD လက်ရှိ NLD ပါတီထားပါတော့ဥတမအူတို့လာတော့စမ်းစစ်ပြီး NLD ပါတီထားပါတော့နောက်ထပ်ခိုင်မာတဲ့အားကောင်းတဲ့ခေါင်းဆောင်မှုတစ်ခုအင်အားစုတစ်ခုပေါ်လာတာဟာမြန်မာနိုင်ငံရေးအတွက်ကောင်းတဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
။ကောင်းတော့ကောင်းပါတယ်ဗျာ။ကျွန်တော်ခဏကောင်ပြောတယ်လို့ပေါ့အဓိကကတော့ကျွန်တော်တို့က
ဒီကကတော့လူလူကိုပဲဟိုအဆုံးဖြတ်ယူရမှာလीလူလူရဲ့ဟိုကစဉ်းစားပုံကကျွန်တော်တို့အစဉ်အသင့်မဖြစ်သေးတဲ့အခါကျတော့ခဏကတော့ပြောတယ်လို့ပေါ့ပြောတဲ့စိုးစိုးပုံများနေမလားဟလာသူများဝမ်းသာနေမလားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ကဖဲ့သိမ်းစဉ်းစားရပါလိမ့်မယ်သို့တော်လည်းခဏကတော့ပြောတယ်ဥပ္ပိုလ်ကြီးတို့အပါဝင်ဒီတာတီဆောင်မှုလုပ်နေတယ်ဆိုတော့လည်းကျွန်တော်တို့ရဲဘော်တွေကကျွန်တော ဆိုတာတော့အာဏာရရေးသည့်ချိန်နှမ်းပြီးတော့လုပ်ကံရမှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
နိုင်ငံနိုင်ငံရေးလုပ်တဲ့ပုံစံမျိုးစိတ်ကူးရင်ပုံစံမျိုးနဲ့တော့နိုင်ငံရေးတခုကိုမလုပ်သင့်ဘူးလို့ယူလို့ပ
ါဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒါကတော့လုံနေတဲ့လူတွေဘက်မှလည်းဒါရင်နဲ့ပတ်သက်လို့အခိုင်အမာစဉ်းစားချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အီးမေးလ်နဲ့ဆွေးနွေးထားချက်တခုကတော့ပါတီတိထူထောင်တာကောင်းပါ၏လို့ပြောပြစီအကြံပြုလိုပါတယ်အတိုက်အခံဖြစ်လုံးလုံးမရက်ဒီပါနဲ့check and balance လုပ်တတ်ပါစေမတူတာလေးတွေရှိရင်လက်ခံပေးပါလူသားဝါဒကိုကျင့်သုံးစေချင်ပါတယ်မြမအမည်နဲ့နိုင်ငံတကာအမည်ညီညီမျှမျှပေါင်းဆက်ပြီးလုပ်တတ်ပါစေလို့အကြံပေးထားပါတယ် Facebook မှာပေးတဲ့ message ကပါတီတွေအများကြီးထောင်တာလက်ခံပါတယ်ဒါပေမဲ့လက်ရှိနိုင်ရပါတီတို့မှုအစိုးရတွေကသာအလုပ်လုပ်နေတာပါရှုံးတဲ့ပါတီတွေပြည်သူပေါ်ကူညီမှုအားနေပါတယ်ပြန်ချင်းပြန်ချင်းကြမှာထပြန်ပြီးအနိုင်ရကြင်လို့တော့မဖြစ်ပါဘူးတဲ့ပြည်သူမဲကိုရကြင်ရင်ယူကောက်ပွဲတွေမရှိခင်မှာလည်းပဲပြည်သူတွေလှုပ်ပေးပါတဲ့နောက်ထပ်အားကောင်းပြီးပြည်သူတွေအမှန်တကယ်တိုးတက်မှုမမကန်ကန်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတစ်ခုထပ်မံဖြစ်ဆွနိုင်မယ်ဆိုရင်လက်ရှိအခြေအနေတွေပိုကောင်းလာမယ်လို့ယူဆပါတယ်တဲ့ဒီတော့ရှင်ကတော့သူအာသာချက်တွေအားနည်းချက်တွေဆွေးနွေးထားပါတယ်ဒါပေမဲ့ကြိုးဆိုတဲ့လေနဲ့ဆွေးနွေးထားတာပါဆိုတော့ဥက္ကဋ္ဌကြီးတို့အချိန်မိနစ်ဝက်စက္ကန့်40လောက်ရပါမယ်ဥက္ကဋ္ဌကြီးတို့2020ပြည့်နှစ်ယူကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်ဒီအချိန်ပြီးအစဉ်အသင့်ဖြစ်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ
ကျွန်တော်ကဒီကားထဲမှာပါတီကြီးဆောင်ရွေးကိစ္စတွေကျွန်တော်တို့ဟလာဖြစ်လက်အောင်လုပ်တဲ့ကိစ္စတွေနောက်ဆုံးကျွန်တော်တို့ကဒီပါတီညီလာခံတဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ပြောရင်းချက်ထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်သေးကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်လက်ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်တာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်ကကုတာကျွန်တော်တို့ဒါ50ကျော်အဲ့တော့55 56ဆိုတဲ့ဖြစ်လာပါဘူးအဲ့တော့ကျွန်တော်တို့ကအဓိကနောက်ညိုဆက်ဒီပါပါလာနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာအခြေကူဟိုအရေးချင်
းဟုတ်ကဲ့ခင်ဗျာ
ပါတီစုံတမှုအနေပေါ်ပေါက်လာဖို့ရည်ရွယ်တယ်ဆိုတာလေးအဲ့ဒါလေးကျွန်တော်ပြောချင်
ဟုတ်ကဲ့ပါခင်ဗျာညနေဆွေးနွေးပေးတဲ့ဥက္ကူကြီးဦးတမောင်ဦးဒါရိုက်ပါဝင်ဆွေးနွေးတဲ့သောရရှင်တွေသူသဖြင့်ဒီလိုင်းပေါ်မှာနားဆင်ကြတဲ့သောရရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ထလုံးသူမကင်ကျူထူနဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြရတာပါရှင်။ကျမတို့ဒီဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချင်းကိုမအစ်တနာကြော်တင်ညာပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အရင်အစိုးရအဖွဲ့ဟာတိတ်ကိုအနေကြီးမားတဲ့အကျဉ်းသားတွေကိုကွာတနမောပင်လယ်ကွေ့အကျဉ်းထောင်ကနေပြီးတော့ပြန်လွတ်ပေးခဲ့တယ်လို့ဒီကနေ့ပဲဝေဖန်သွားပါပြီ။သူကချက်ချင်းပြန်ပြီးတော့တိုက်ခိုက်မှုလှုပ်ဆောင်သူတွေကိုသမ္မတဟောင်းအိုဘားမားရဲ့အစိုးရအဖွဲ့ကလွတ်ပေးခဲ့တယ်လို့ Twitter လူမှုကွန်ရက်မှာဝေဖန်သွားတာပါ။သူအဲ့ဒီလိုသတင်းချက်တွေကိုဘယ်ကရလဲဆိုတာတော့ပြောမထားပါဘူး။ဒါမဲ့လည်းကွာတနမောအကျဉ်းသား693ဦးလွတ်ပေးခဲ့တဲ့ထက်က122ဦးကအကြမ်းဖက်ဝါဒဆွဲလုပ်ရက်တွေကိုပြန်လည်လုတ်ကင်နေဆိုတာကိုတော့အမျိုးသားထောက်လှမ်းရေးအဖွဲ့အစည်းခံစားမှပြောထားပါပါတယ်။ဒါမဲ့အဲ့ဒီထဲက600ခိုင်နှုန်း9ဦးကိုပဲသမ္မတအိုဘားမားအစိုးရလက်ထက်မှာလွှတ်ပေးခဲ့တာဖြစ်ပြီးတော့ကျန်တဲ့သူတွေကိုတော့သူ့အရင်သမ္မတဘုရှ်အစိုးရလက်ထက်2009ခုနှစ်မတိုင်ခင်မှာလွှတ်ပေးခဲ့ကြတာဖြစ်ပါတယ်။မြန်မာတရုတ်နယ်ကမှဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပြစ်ပြီးတော့နှစ်ဖက်မကြေလည်မှုတွေကိုနည်းရက်နဲ့နည်းလည်နဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါပြီ။မနေ့ကတနင်္လာနေ့မှာလောက်ကိုင်းမျိုးကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်အရက်သားအများပြားပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါတယ်။တရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရက်သားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့အဖေတို့မေခွဲကိုကင်ဂျွန်နန်မလေးရှားလေဆိပ်မှာပြီးခဲ့တဲ့လကလုတ်ကျန်တက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးတင်းမာနေပြီးတော့မြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုနိုင်ငံထဲထွက်ခွာခွင့်ပိတ်ပင်ထားသလိုမလေးရှားကလည်းမြောက်ကိုရီးယားတန်တမန်တွေမြောက်ကိုရီးယားနိုင်ငံသားတွေအားလုံးမလေးရှားနိုင်ငံတွေကနေထွက်ခွာခွင့်မပေးဘဲနဲ့ပိတ်ထားပါရဲ့ရှင်။
တရင်ချင်းချုပ်ကိုမအေတနာကျော်ကြီးညာပေးခဲ့တာပါရှင်ဒီညာအစီအစဉ်ထုတ်လို့ရမူကမှကင်ပြွထွေးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်ကျွန်မရှားဖောင်းပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.